ကွန်ဂိုရီးယားနိုင်ငံရဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုအတွင်းမှာတည်ဆူခဲ့ကြတဲ့အထင်ကရတော်လှန်ရေးတခြင်းကိုကိုရီးယားအမှုပညာရှင်တွေကမြန်မာပြည်သူတွေအတွက်တည်ဆူနေကြတာဖြစ်ပါတယ်။ကုန်ရှိန်၊နာမည်၊ကျော်ကြားမှုအချက်တခုမှမချမ်းမဲဘဝကိုဆွန့်ပြီးအသက်ရှင်နေတဲ့ဆက်ပြီးပေးဆက်တိုက်ပွဲဝင်သွားမယ်လို့ကတိပြုပါတယ်။ဒီရုံးကန်ဟုတ်ကိုနှစ်ပေါင်းကြာတဲ့အထိရေမြေတွေကတက်တည်ပြုနေကြလိမ့်မယ်။ပြန်လည်နိုးထလာတဲ့ဝိညာဉ်တွေကငါတို့ဆက်ပြီးကြည်ကျက်နေတယ်ရုံရုံကြည်ကြည်နဲ့နောက်ကလိုက်ခဲကြပါလို့ရှေ့ကအော်ပြောနေကြတယ်ငါတို့ဆက်ပြီးကြည်ကျက်နေတယ်ရုံရုံကြည်ကြည်နဲ့နောက်ကလိုက်ခဲကြပါလို့အထိပယ်ရတဲ့စာသားကိုတည်ဆူနေကြတာဖြစ်ပါတယ်ခြေပေါ်ရဲဘက်တွေကြဆုံသွားပြီမဲ့ကျွန်ုပ်တို့အလံတွင့်ထူထားဆဲဖြစ်ပါတယ်ဒီမိုကရေစီရတဲ့အထိမရင်မရိုင်ဆက်လက်ကြိုးစားသွားကြမယ်။ကြာဆုံးသွားသူတွေကြောင့်ဒီမိုကရေစီမရရအောင်ဆက်လက်တိုက်ပွဲဝင်မဲ့စိတ်တွေပို့ပြီးတော့ရှင်သန်ခိုင်မြဲစေပါရစေ။တည်ဆုံးသွားသူတွေအတွက်တိုင်းပြည်အတွက်ဆက်ပြီးတော့ချီတက်သွားကြမယ်လို့အထိပ္ပယ်ရတဲ့ဒီသတင်းဟာတောင်ကိုရီးယားနိုင်ငံဒီမိုကရေစီနိုင်ငံဖြစ်လာစေတဲ့ဒီမိုကရေစီရဲ့လူလူအောင်ကြွားမှုမှာအင်မတန်မှအရေးပါတဲ့သမိုင်းဝင်သတင်းတစ်ပုဒ်ဖြစ်ပါတယ်။အခုမြန်မာနိုင်ငံကဆက်ရနာရှင်ဆန့်ကျင်နေကြတဲ့မြန်မာပြည်သူတွေကိုမြင်တွေ့တဲ့အခါသူတို့ရဲ့စူးစမ်းရုံးကန်မှုကိုပြန်လည်အမှတ်ရစေသလိုမြန်မာပြည်သူတွေကိုအားပေးချင်တာကြောင့်တည်ဆူရတာဖြစ်တယ်လို့ဒီသတင်းတည်ဆူရိုက်ကူးရေးစီစဉ်သူ Soul People's Artists Association Soul ပြည်သူအမှုပညာရှင်များအသင်းရဲ့ဥက္ကဋ္ဌဆုံပြောင်းခွီးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
် Emilian Hengjingo Marching for our beloved is a songDedicated to the struggles and sacrifices of Gwangju citizens in May 1980.
ချစ်တော်သူတို့အတွက်ကြီးတက်ကြမယ်လို့အထိပ္ပယ်ရတဲ့ Marching for Our Beloved ဆိုတဲ့သချင်းဟာ1980ခုနှစ်မေလတုန်းက Gwangju မြို့မှာဖြစ်ခဲ့တဲ့ဆက်ရနာရှင်ဆန့်ကျင်တဲ့ဒီမိုကရေစီရေးအုံကြွမှုမှာပါဝင်လှူရှားခဲ့သူတွေပေးဆက်ခဲ့ကြသူတွေအတွက်ဂုဏ်ပြုထားတဲ့သချင်းဖြစ်ပါတယ်။သူတို့ရဲ့လှူရှားပေးဆက်မှုတွေကြောင့်တောင်ကိုရီးယားဟာအခုဒီမိုကရေစီနိုင်ငံဖြစ်လာခဲ့တာပါ။တချင်းဒေဘေကဒီမိုကရေစီပန်းတိုင်ရောက်တဲ့အထိခီးဆက်သွားမယ်လို့ကြာဆုံးသွားတဲ့ရဲဘော်ရဲဘက်တွေကိုစံရစ်တဲ့သူတွေကဂရီးသစ္စာပြုတဲ့တချင်းဖြစ်ပါတယ်။အခုမြန်မာနိုင်ငံမှာဒီမိုကရေစီရေးကြိုးပမ်းနေကြတဲ့မြန်မာပြည်သူတွေကိုကျွန်တော်တို့လေးစားတယ်။သူတို့နဲ့အတူကျွန်တော်တို့တသားတည်းရပ်တည်တယ်ဆိုတာကိုပြသခြင်းနဲ့အတွက်ဒီတချင်းကိုသူတို့အတွက်စိုးခဲ့ကြတာဖြစ်ပါတယ
်။လက်ရှိဒီမိုကရေစီနိုင်ငံဖြစ်တဲ့တောင်ကိုရီးယားနိုင်ငံဟာအရင်ကဒီမိုကရေစီရရှိရေးအတွက်နှစ်ပေါင်းများစွာခက်ခက်ခဲခဲတိုက်ပွဲဝင်တောင်းဆိုခဲ့ကြရတာဖြစ်ပါတယ်။ကျောင်းသားတွေဦးဆောင်တဲ့အာဏာရှင်စနစ်ဆန့်ကျင်တဲ့ဒီမိုကရေစီလှုပ်ရှားမှုတွေကိုတောင်ကိုရီးယားမှာ1960ပြည့်နှစ်ပိုင်းတွေကစတင်ခဲ့ကြတာပါ။တောင်ကိုရီးယားနိုင်ငံဒီမိုကရေစီစနစ်စီကိုပြောင်းလဲစေဖို့အစပြုခဲ့တဲ့လှုပ်ရှားမှုကတော့1980မေလမှာဖြစ်ခဲ့တဲ့ဂွမ်ဂျူးလူထုအုံကြွားမှုကြီးဖြစ်ပါတယ်။1980မေလ17ရက်နေ့ကဂွမ်ဂျူးမြို့မှာဒီမိုကရေစီတောင်းဆိုတဲ့တက္ကသိုလ်ကျောင်းသားတွေကိုစစ်အာဏာရှင်သမ္မတချန်ဒူးဝမ်ရဲ့တပ်တွေကရရက်ဆက်ဆက်နှိမ်နင်းခဲ့တာကနေလူလူတွေပါပါဝင်တဲ့အုံကြွားမှုကြီးဖြစ်ခဲ့တာပါဒီလူလူလှုပ်ရှားမှုကြီးအတွင်တပ်တွေဖြိုခွဲပစ်ခတ်နေချိန်မှာကိုဆန္ဒပြကြသူတွေကဒီတချင်းကိုတည်ဆုံနေကြတာဖြစ်ပါတယ်ဂွမ်ဂျူးလှုပ်ရှားမှုမှာ2000ထက်မနည်းတည်ဆုံတယ်လို့သမိုင်းပညာရှင်တွေကပြောပါတယ
် This song is a protest songSung by democratic citizens, students, and workers of the Republic of Korea.
ဒီတချင်းဟာတောင်ကိုရီးယားမှာ1980ပြည့်နှစ်မေလတုန်းကစစ်တပ်ရဲ့ဖိနှိပ်ဖြိုခွင်းမှုခံခဲ့ကြရတဲ့ဒီမိုကရေစီလိုလားသူပြည်သူတွေ၊ကျောင်းသားတွေ၊အလုပ်သမားတွေတည်ဆူခဲ့ကြတဲ့ဒေါ်လာရေးတချင်းတစ်ပုဒ်ဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့ဒီမိုကရေစီကိုကိုးစားပြုတဲ့တချင်းတစ်ပုဒ်လို့လည်းပြောလို့ရပါတယ်။အခုဆိုနိုင်ငံတော်ထိမ့်မှတ်ပွဲဖြစ်နှစ်စဉ်ပြုလုပ်တဲ့မေလ17ရက်နေ့ဂွမ်ဂျူးဒီမိုကရေစီရေးလူလူလှုပ်ရှားမှုထိမ့်မှတ်နေ့ရောက်တိုင်းအဲ့ဒီလှုပ်ရှားမှုမှာပါဝင်ခဲ့သူတွေဒီသချင်းကိုတည်ဆူကြတယ်လို့တောင်ကိုရီးယားသမ္မတကိုတိုင်လည်းတည်ဆူတဲ့သချင်းတစ်ပုဒ်ဖြစ်ပါတယ်။1980ပြည့်နှစ်မေလတည်းကစလို့တောင်ကိုရီးယားပြည်သူတွေဟာစစ်အာဏာရှင်ကိုဘယ်တော့မှဒူးထောက်အရှုံးမပေးခဲ့ကြတဲ့အတွက်အဆုံးမှာအောင်မြင်မှုကိုရရှိခဲ့ကြပါတယ်
။တောင်ကိုရီးယားမှာပြည်သူတွေဒီမိုကရေစီနီးလမ်းကျရွေးချယ်တဲ့သမ္မတကို1993ခုနှစ်မှာပထမဆုံးတင်မြှောက်နိုင်ခဲ့ကြပါတယ်။သူတို့နိုင်ငံမှာအခုလိုဒီမိုကရေစီရဖို့အတွက်နှစ်ပေါင်းများစွာအသက်တွေဆွန့်လွတ်ပေးဆက်ကြိုးစားခဲ့ကြရတာကြောင့်တောင်ကိုရီးယားတွေဟာမြန်မာပြည်သူတွေရဲ့ကြိုးစားမှုကိုကိုချင်းစာအားပေးနေကြတာဖြစ်ပါတယ်
။ There are 25 musicians and theatrical people
မြန်မာပြည်သူတွေကိုဂုဏ်ပြုတဲ့အနေနဲ့ Soul ပြည်သူအမှုပညာရှင်များအသင်း Soul People's Artists Association ရဲ့အစီအစဉ်နဲ့ဂီတနဲ့ပြဇက်အမှုပညာရှင်24ယောက်ပါဝင်တည်ဆူထားကြပါတယ်။ကျွန်တော်ကဒီအသင်းရဲ့ဘုတ်အဖွဲ့ဥက္ကဋ္ဌဖြစ်ပါတယ်။ကျွန်တော်တို့အားလုံးပြင်ဆင်ပြီးတခြင်းဗီဒီယိုအတွက်အားလုံးစုစည်းပြီးတော့ online ပေါ်မှာရော offline မှာပါတည်ဆူရိုက်ကူးတိဖြတ်ခဲ့ကြတာဖြစ်ပါတယ်။သတင်းတစ်ပတ်အတွင်းမှာလုံနိုင်ခဲ့ကြတော့ပါ
ဒီအနုပညာရှင်တွေဟာတောင်ကိုရီးယားနိုင်ငံမှာလူအခွင့်အရေးအလုပ်သမားအရေးစတဲ့အခွင့်အရေးလှုပ်ရှားမှုတွေမှာအများအားတက်တက်ကြွကြွပါဝင်ကြသူတွေဖြစ်ပါတယ်။မြန်မာဒီမိုကရေစီရေးကိုလည်းအရင်တည်းကစိတ်ဝင်စားကူညီဆောင်ရွက်ကြသူတွေဖြစ်ပါတယ်
။ The artists involved in the project have been fighting for democracy.
ဒီတချင်းဗီဒီယိုရဲ့ကူရေးမှာပါဝင်ကြတဲ့အနုပညာရှင်တွေဟာတောင်ကိုရီးယားနိုင်ငံဒီမိုကရေစီရေးအတွက်တိုက်ပွဲဝင်ခဲ့ကြသူတွေအာဏာရှင်ကိုစန့်ကျင်တော်လှန်ခဲ့ကြသူတွေဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာလေးစားခံရသူတွေလည်းဖြစ်ကြပါတယ်။မြန်မာနိုင်ငံမှာဆက်အာဏာရှင်စနစ်ပြတ်သုံးရမယ်လို့ကျွန်တော်တို့အားလုံးထင်မြင်ပါတယ်။ဒီမိုကရေစီလိုလားကြတဲ့မြန်မာပြည်သူတွေဘေးကင်းလုံခြုံရေးနဲ့အနိုင်ရရှိရေးအတွက်ကျွန်တော်တို့အားပေးနေမှာဖြစ်ပါတယ်
။တောင်ကိုရီးယားနိုင်ငံကဆက်အာဏာရှင်စန့်ကျင်ရေးမှာအထင်ကြီးဖြစ်ခဲ့တဲ့ Marching for Our Beloved ဖြစ်တော်သူတို့အတွက်ကြီးတဲ့ကြဆိုတဲ့တခြင်းကိုမြန်မာဒီမိုကရေစီရေးအတွက်တည်ဆူထားကြတဲ့အမှုပညာရှင်တွေကလည်းသူတို့တခြင်းကြောင့်မြန်မာနိုင်ငံကပြည်သူတွေအားတက်ကြလိမ့်မယ်လို့မျှော်လင့်နေပါတယ်
။ Many Koreans support Myanmar's democratic citizens with their hearts, money and art.
တောင်ကိုရီးယားပြည်သူအများစုကဒီမိုကရေစီရေးကြိုးပမ်းနေကြတဲ့မြန်မာပြည်သူတွေအတွက်ရင်ထဲကနေရောငွေကြေးအရာရောအမှုပညာပိုင်းကနေပါအားပေးထောက်ခံနေကြပါတယ်။ကျွန်တော်တို့တည်ဆူပေးထားတဲ့တခြင်းကသူတို့အတွက်အားတက်စေမယ်လို့မျှော်လင့်ပါတယ်။
သူတို့အားလုံးအနေနဲ့နောက်မှလည်းမြန်မာဒီမိုကရေစီရေးထောက်ရှားသူတွေဘက်ကအားပေးရည်တည်သွားမယ်လို့ Soul People's Artists Association အသင်းရဲ့ဥက္ကဋ္ဌဆုံပြောင်းဟွီးက VOE မြန်မာပိုင်းကိုပြောကြားပါရယ
် We would like to support Myanmar citizens with art along with Koreans who wish for democracy in Myanmar
မြန်မာနိုင်ငံကဒီမိုကရေစီရေးလိုလားတဲ့ပြည်သူတွေကိုတောင်ကိုရီးယားပြည်သူတွေနဲ့အတူကျွန်တော်တို့ကအမှုပညာနဲ့ဆက်လက်ထောက်ခံအားပေးသွားမှာဖြစ်ပါတယ်
မြန်မာနိုင်ငံကဆက်ရနာရှင်စနစ်အဆုံးတက်ရေးအတွက်တောင်ကိုရီးယားမှာလှုပ်ရှားနေတဲ့ကုဆုမှုသူကလည်းတောင်ကိုရီးယားပြည်သူတွေဟာမြန်မာပြည်သူတွေကိုစာနာအားပေးကြတယ်လို့ပြောပါတယ်
။ဆိုတော့အခုဒီမိုကရေစီရဲ့ဟိုပါဘောနော်အရသာကိုခံစားနေရတဲ့ကိုရီးယားနိုင်ငံအချင်းကအခုမြန်မာပြည်သူပြည်သားတွေခါးသီးစွာနဲ့ကြုံတွေ့နေကြရတဲ့ဒီရက်စက်မှုအပေါင်းဟာဒီရုံမာမှုအပေါင်းတပ်ဖူဆောင်တဲ့ဆက်အနာရှင်လက်အောက်ကနေပြီးတော့ရွရွချင်ချင်နဲ့တိုက်ပွဲဝင်ပြီးတော့ဒီမိုကရေစီကိုရရှိခဲ့တဲ့ကိုရီးယားနိုင်ငံဖြစ်ပါတယ်။အဲကြောင့်မြန်မာပြည်သူပြည်သားတွေအခုခံစားနေရတဲ့ဒီဒုက္ခဒုက္ခတွေနောက်တစ်ခါဒီမိုကရေစီကိုလိုချင်မှုတွေဒီဒီမိုကရေစီအတွက်တက်ဆွတ်နေမှုတွေကိုသူတို့လုံးဝအပြည့်အဝနားလည်တယ်ကိုချင်းစားတယ်အဲကြောင့်မို့သူတို့တွေလိုပဲရုံးကန်တိုက်ပွဲဝင်နေတဲ့မြန်မာပြည်သူပြည်သားတွေကိုသူတို့ကတခြားနိုင်ငံလူတွေလို့မမြင်မဲနဲ့သူတို့ရဲ့ဒီမိုကရေစီလူယူခံရတယ်လို့ခံစားရပြီးတော့အခုဆိုရင်ဒီအစိုးရတွေမကောက်ဘူးပေါ့နော်ကိုရီးယားပြည်သူပြည်ရဲ့လုံးဝဒီမြန်မာအရေးကိုသူရဲ့အရေးလိုပဲစိတ်ပါဝင်စားစံနဲ့တောက်လျှောက်ပေါ့နော်အကူညီပံ့ပိုးနေတာတွေအားပေးနေတာတွေအဲကျွန်တော်တို့ဆန္ဒပြတဲ့နေရာကိုအရောက်လာပြီးတော့ပေါ့နော်အပေါ်ရံမဟုတ်ဘူးထက်ထဲဝင်ဝင်နဲ့နော်ဒီရင်းနေတဲ့တဲ့ရနေရခန်းစားချိုးစုံမြိတ်တွေပါကြပြီးတော့ကျွန်တော်တို့ကိုသူတို့ထောက်ခံအားပေးနေတဲ့အတွက်ကြောင့်မလို့ဒီဒီလိုလှုပ်ရှားမှုဟာလည်းဒါသူတို့ရဲ့မြန်မာဒီမိုကရေစီကိုအားပေးထောက်ခံတယ်ဆိုတော့ဒီမုံမြတ်တဲ့လှုပ်ရှားမှုတွေတည်းကတစ်ခုပါပဲဒါကျွန်တော်အနေနဲ့မြင်ပါတယ်
တောင်ကိုရီးယားနိုင်ငံဟာမြန်မာနိုင်ငံကဆက်အာဏာသိမ်းမှုဆန့်ကျင်နေတဲ့ပြည်သူတွေကိုတက်တက်ကြွကြွအားပေးထောက်ခံနေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။တောင်ကိုရီးယားတာမန်ပြည်သူတွေသာမကနိုင်ငံရေးသမားတွေ၊ဘာသာရေးအကြီးအကဲတွေအခုလိုအများလေးစားခံရတဲ့အမှုပညာရှင်တွေကတက်နိုင်တဲ့ဘက်ကနေနှင်းပေါင်းစုံနဲ့အားကျိုးမှန်တဲ့လှုပ်ရှားနေကြတာဖြစ်ပါရဲ့ရှင်။ကျွန်မစီရမ်မှာပါ။